ပြပြမှာတင်းရှောင်းလေးရဲ့ထိုင်းဝန်ကြီးချုပ်ဟောတက်ဆင်ရှင်နာဝတ်ကိုအစိုးရအကြီးအကဲဖြစ်တာဝန်ယူထားစဉ်မြန်မာနိုင်ငံကိုငွေချေးခဲ့တဲ့အမှုနဲ့ဆက်နွယ်ပြီးဒီနေ့ပဲထိုင်းတရားရုံးချုပ်ကဖော်ဝန်းထုတ်လိုက်ပါတယ်သူဆိုရလက်ထက်မှာထိုင်းနိုင်ငံပိုင်သွင်းကုန်ထုတ်ကုန်ဘဏ်ကပန်းငွေ4ဘီလီယံမြန်မာနိုင်ငံကိုထုတ်ချေးခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတရားရုံးရဲ့စစ်ခေါ်ချက်ကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့အတွက်တရားရုံးချုပ်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်သူတွေအတွက်တည်ထောင်ဖွဲ့စည်းထားတဲ့ရာဇဝတ်ပြမှုဆိုင်ရာဌာနခွဲကဖော်ဝန်းထုတ်လိုက်တဲ့အကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြလိုက်တာပါတရားရုံးချုပ်ရဲ့လှုပ်ထုတ်လုံနည်းသစ်တွေအရဝန်ကြီးချုပ်ဟောင်းကိုမျက်ကွယ်မှာတရားစီရင်မဲ့တရားရုံးလုပ်ငန်းတွေကိုတော့၃လပြည့်တဲ့အချိန်မှာစတင်ဆောင်ရွက်နေမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်လွန်ခဲ့တဲ့2004ခုနှစ်တုန်းကအစိုးရကြီးခဲ့ဖြစ်တာဝန်ယူထားစဉ်မှာမြန်မာအစိုးရကဂျူရုဆက်သွယ်ရေးစနစ်တည်ဆောက်နိုင်အောင်နိုင်ငံပိုင်အိတ်စင်းဘဏ်ကနေဘဏ်ငွေ4ဘီလီယံထုတ်ချေဖို့ဝန်ကြီးချုပ်ဟောင်းတက်စင်ကဆုံးဖြတ်ခဲ့တာပါတူနေနေနဲ့ငွေချေးခဲ့တဲ့အတွက်ထိုင်းနိုင်ငံကဘန်ငွေတန်ပေါင်း680နှစ်နာခဲ့ရတယ်လို့မြန်မာနိုင်ငံကဂျေရုဆက်သွယ်ရေးစနစ်တည်ဆောက်ရမှာလဲဝန်ကြီးချုပ်တက်ဆင်မီတာစုပိုင်းလုပ်ငန်းကဝန်ဆောင်မှုတွေနဲ့ပစ္စည်းတွေကိုဝယ်ယူအသုံးပြုခဲ့တဲ့အတွက်ကိုဂျူးစီဝါပရိပခတ်တွေလည်းရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံချင်းပြည့်ချက်ဆောင်တက်ပြည့်ကော်မရှင်က2008ခုနှစ်မှာအမှုဖွင့်ခဲ့ပေမဲ့ဝန်ကြီးချုပ်နိုင်ငံတွင်းမှာမရှိတာကြောင့်အထမမြောက်ပဲဖြစ်ခဲ့ရတာပါဒါပေမဲ့လည်းရာဇဝတ်ကြောဆိုင်ရာဥပဒေတွေကိုပြင်ဆင်ပြီးပြည်ထောင်နေတဲ့စတင်အသက်ဝင်ချင်းသုံးခဲ့ရကဝန်ကြီးချုပ်အောင်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့အရေးယူနိုင်မှုတကြောပြန်ကြိုးပမ်းနေတာဖြစ်ပါတယ်ဟိုနောက်ဆုံးမှုနဲ့ပတ်သက်လို့စတင်ကြားနာစစ်ဆေးဖို့တရားရုံးကအောက်တိုဘာ31ရက်နေ့ကိုရုံးချိန်ပေးထားပါတယ်